မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့ညနေပဲ BOE စီစဉ်တွေ့ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုကအခုညနေပိုင်းစီစဉ်တွေ့တောင်းဝင်ပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာ73နာရီတွင်ပြစ်ခတ်မှုတစ်ခုဖြစ်သွားခဲ့တာကြောင့်လူ29ဦးသေဆုံးခဲ့တဲ့နောက်ကွယ်ကအကြောင်းရင်းကိုအနာပိုင်တွေစုံစမ်းနေပါတယ်။ဟောင်ကောင်မှာအထွေထွေတပိတ်ခေါ်ထားတာကြောင့်လူတွေအလုံမသွားနိုင်ဖြစ်နေပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအစီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရမင်းနေထုံးတဲ့အတူတင်ပြပေးသွားမှာပါခင်
ဗျ။ခုလိုထိတ်တန့်ရနိုင်ငံတကာသတင်းတွေပြီးနှာစင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူနေတာကိုဖယ်ရှားနိုင်ရင်မြန်မာနိုင်ငံမှာတည်သာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်
။ That the military dominance of the economic and political life of Myanmar is the major factor in holding back the economic and political development of the country.
Unless the military ချက်လက်ရှာဖွေရေးအဖွဲ့ဝင်တဦးရဲ့သတိပေးပြောကြားချက်နဲ့အတူနှာစင်ရဖို့ရှိပြီးရခိုင်ပြည်နယ်တွေကလက်ရှိတိုက်ပွဲအခြေအနေနဲ့ဒုက္ခသည်တွေအရေးအပြင်အမေရိကန်ပြည်နယ်တချို့မှာတနက်နေ့ပြစ်ခတ်လို့အစုလိုက်ပြုံလိုက်သိစီဒဏ်ရာရနေကြတဲ့အခြေအနေတွေကိုဘလို့အဆုံးသတ်နိုင်မလဲဆိုတာကိုမေးခွန်းထုတ်နေကြတဲ့အကြောင်းကိုလည်းနှာစင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုရဲမင်းထွန်းတို့ကပြောပြပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းကမြို့နှမြို့မှာ73နာရီအတွင်းမတူတဲ့တင်တာသမားနှစ်ဦးရဲ့ပြစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသားခဲ့တာကြောင့်ပြစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုအာဏာပိုင်ကြီးစုံစမ်းဖော်ထုတ်ဖို့ကြိုးစားနေပါတယ်။ Texas ပြည်နယ် El Paso မြို့နဲ့ Ohio ပြည်နယ် Dayton မြို့တို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်ပြစ်ခတ်မှုတွေအတွင်းသေဆုံးသွားကြသူတွေကိုလေးစားသမှုပြုတဲ့အနေနဲ့အစိုးရရုံးနေမှာနိုင်ငံတော်အလံကို9ရက်ကြာတဝက်ဖွဲလွတ်ထူထားကြဖို့သမ္မတဒေါ်နယ်ထရန့်ကဒီနေ့ကလေးနေ့မှာအမိန့်ထုတ်ပြန်ခဲ့ပါတယ်။ Texas ပြည်နယ် El Paso မြို့ကပြစ်ခတ်မှုကိုပြည်တွင်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးတီရန်အပြစ်ပေးနိုင်ဖို့ဆွေးကြတင်သွားမယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအတွင်းမှာအမုန်းတရားအတွက်နေရာမရှိကြောင်းနဲ့အနာဂတ်မှာဖြစ်လာလက်တန်သောတိုက်ခိုက်မှုတွေကိုဟန်တားနိုင်ဖို့အများအပြားလှုံ့ဆော်ထားပြီးဖြစ်ကြောင်းသမ္မတထရမ့်ကသတင်းတောက်တွေကိုတင်းတင်းကြပ်ကြပ်မှာပြောပါတယ်။ဒီတပ်ဖြတ်မှုတွေဟာစစ်ပိုင်းဆိုင်ရာပြဿနာကြောင့်ဖြစ်တာဖြစ်ပြီးတင်းနယ်လာနေမနဲ့မှာဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောကြားသွားမယ်လို့လည်းသမရထွန်းကပြောပါတယ်။တရတမားကကြီးကအင်ကြီးဝှစ်င်ထားပြီးအိုဟိုင်းပြည်နယ်ဒေတွန်မြို့ကညဘက်လူစီကားတဲ့နေရာမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူ9ဦးသေဆုံးပြီးအနည်းဆုံး28ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်
။ပြီးခဲ့တဲ့ဒရစ်မတ်တွင်ပါရှန်ပင်လယ်ကွေ့အတွင်းမှာဖြိပရင်နိုင်တဲ့တင်မော့ဒဇင်နဲ့တင်မော့ဝင်တဲ့9ဦးတို့ကိုအီရန်ကဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင်သတင်းဌာနကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။ဒါအီရန်တော်လိုင်းအဆောင်တပ်ကတလာနီဘာတွင်တတိယအကြိမ်ဖြစ်ဒီလိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။ဒီရင်နယ်တင်မော့ကိုဟိုမိုးဂျီလက်ချာမြောက်ပိုင်းဖာစီဂျောနာမှာပြီးခဲ့တဲ့ဗုဒ္ဓနေ့ညကဖမ်းဆီးခဲ့တာလို့အီရန်တော်လိုင်းအဆောင်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီတင်မော့ဟာအီရန်ထွက်လောင်စာလီဒါ9000ကိုမှောက်ခိုးတည်ဆောင်လာပြီးပါရှန်ပင်လယ်ကွေ့အာရဗ်နိုင်ငံတွေစီကိုတည်ယူပို့ဆောင်ပေးတာဖြစ်တယ်လို့အဆောင်တပ်ဘက်ကကိုးကားပြီးနိုင်ငံပိုင် IRNA သတင်းဌာနကပြောပါတယ်။ကမ္ဘာရင်နယ်ဈေးကွက်မှာအီရန်ရဲ့ရင်နယ်ပုတ်ကုန်ကိုဖျက်တောက်ဖို့ကြိုးစားနေတဲ့အမေရိကန်ရဲ့ကပ်ပိတ်ဆို့မှုတွေကြားမှာအီရန်ရဲ့ရေနံတွေမှောက်ခိုးခုခံရမှာကိုအီရန်စိုးရွားကစိုးရိမ်နေတာပါဖမ်းဆီးထားတဲ့တမောရဲ့အမိနဲ့ဖမ်းဆီးခံထားရတဲ့တမောသားတွေကဗန်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အီရန်သတင်းဌာနမှာဖော်ပြမထားပါဘူးကမ္ဘာရေနံတင်ပို့မှုအဆင့်9နေရာမှာရှိတဲ့ဒီဒေသကရေနံတွေကိုတည်ဆောင်နေတဲ့ရေနံတွေတမောတွေဟာချင်းမြောင်းနဲ့ဟော်မုစ်ကြီးလက်ကြားကနေတဆင့်တည်ယူကြရတာဖြစ်ပါတယ်ခင်
ဟောင်ကောင်ကျွန်းမှာဒီကနေ့အထွေထွေသပိတ်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသွားဖို့အခက်အခဲဖြစ်နေပြီးလေယာဉ်ခီးစဉ်နေရာလည်းဖြတ်သိမ်းလိုက်ရပါတယ်ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအင်မတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကြော်တာနောက်ခံပေးထားတဲ့အောက်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။သူမရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာကိုအောက်ချုပ်ရေးမှူးကယ်ရီလမ်ကပယ်ချလိုက်ပြီးသူအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိအောင်စ조사လုပ်ဆောင်သွားမယ်လို့ပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်ဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထားတဲ့သူတွေပြန်လွတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေတာကိုလည်းအစိုးရကပြန်လုပ်ပေးမှာမဟုတ်ကြောင်းကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်ကျွန်းနောက်ကျောင်းပြန်လဲလို့မရအောင်ဆန္ဒပြသူတွေကလှုံ့ဆော်နေပြီးဆန္ဒပြပွဲတွေကြောင့်မြို့တော်ရဲ့စီးပွားရေးကိုထိခိုက်နှစ်နာစေတယ်လို့ပြောပါတယ်။တင်းငင်းနေတုန်းကလည်းဆန္ဒပြပွဲတွေနေရာအတော်များများမှာဖြစ်ပေါ်ခဲ့ပြီးတချို့နေရာတွေမှာထိတ်တဲအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်လုံတင်းရဲတွေရဲ့မျက်ရည်ရုပ်ပုံတွေရဲ့အရာကရှောင်နိုင်မဲ့နီလန်းပေါင်းစုံကိုဆန္ဒပြသူတွေကတုံ့ငဲကြပါတယ်။ဒီဥပမာကြီးကိုတရားခံလွှဲပြောင်းပေးမဲ့ဥပဒေကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုရင်သတင်းပတ်ကိုဗတ်ဇက်တိုက်ကြာမြင့်လာပြီဖြစ်ပါတယ်
Japan နိုင်ငံကကိုယ်တိုင်အငြင်းပွားနေမှာတောင်ကိုရီးယားနိုင်ငံစီးပွားရေးပြန်လည်ဥမောအောင်လုပ်ဖို့သတိပေးလိုက်တယ်လို့ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတင်နာနီကပြောပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့နဲ့အတူမြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့အတူစီးပွားရေးပူးပေါင်းဆောင်ရွက်ရင်ကိုရီးယားနိုင်ငံအနေနဲ့ဂျပန်နိုင်ငံရဲ့စီးပွားရေးအကြီးဆုံးနေမှုကိုပြတ်ဖြတ်နိုင်လိမ့်မယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုယုံကြည်ကိုးစားရတဲ့ကုန်သွယ်ဖက်နိုင်ငံအစင်းကနေပြတ်ဖြတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့အကြီးတန်းလက်ထောက်အရာရှိတွေနဲ့တွေ့ဆုံရမှာကိုလို့ပြောကြားလိုက်တာဖြစ်ပါတယ်။ဒီကဘာစစ်တွင်းကတောင်ကိုရီးယားလူမျိုးတွေကိုဂျပန်စစ်တပ်ကအာဏာခိုင်းစေတဲ့တမိုင်းကြောင်းနဲ့ပတ်သက်ပြီးတောင်ကိုရီးယားတရားရုံးတစ်ခုကဂျပန်ကုမ္ပဏီချို့ပေါ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံဘက်ကတောင်ကိုရီးယားနိုင်ငံကိုပို့နေတဲ့ဂျပန်ပို့ကုန်တင်ပို့မှုကိုတစတာတင်းကျပ်လာနေတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ကဂျပန်နိုင်ငံကအခုလိုကုန်သက်ဖက်အစီရှော့ချလိုက်တာဟာပို့ကုန်ပေါ်မီကိုအားထားနေရတဲ့တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးကိုတမင်တက်တက်ထိကြအောင်လုပ်ဖို့ကြိုးစားတာလို့ပြောသလိုနှစ်နိုင်ငံအကြားခါတိပေါ်ရာစစ်တမိုင်းကြောင်းနိုင်ငံရေးရသဘောထားကွယ်လွဲမှုအပေါ်ကုန်သွယ်ရေးကိုလက်နက်သဘောအရသုံးချလိုက်တာလို့လည်းပြောပါရယ်တောင်ကိုရီးယားနိုင်ငံစက်မှုလုပ်ငန်းဝန်ကြီးဌာနကဂျပန်နိုင်ငံစီးကသွေးနဲ့သွင်းကုန်တွေကိုအစားထိုးနိုင်ဖို့သုတေသနနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ခုနှစ်နှစ်အတွင်းအမေရိကန်ဒေါ်လာ 6.5 ဘီလီယံသုံးစွဲမယ်လို့ကြေညာခဲ့ပါတယ်ခင်ဗျ
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.79kHz 16683ည5.19kHz 15565နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကတင်းလာနေညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစည်းအကမ်းသာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့သဘောပေါက်ဝန်ကျင်စောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့အရေးယူမှုတွေလှုံ့ဆော်မှုတောင်းဆိုလိုက်ပါတယ်။ဒီအစည်းအကမ်းသာကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအစုအဖွဲ့ကြီးတွေဖြစ်တဲ့ဥပစီပွားရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကုလသမဂ္ဂအစီရင်ခံစာကအလေးပေးသုတေသနပြုထားတာပါ။ဥပိုင်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကစီးပွားရေးလုပ်ငန်းပေါင်း120ကိုပန်ဆိုင်ထားတယ်လို့အဲဒီလုပ်ငန်းတွေနဲ့ဆက်ဆံနေတဲ့တခြားစီးပွားရေးလုပ်ငန်း28ခုရှိနေပြီးအဲဒီလုပ်ငန်းတွေကအစိုးရဘတ်ဂျက်ပြင်ပကနေတက်မတော်ကိုထောက်ပံ့ပေးနေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာတက်မတော်ဟာအာဏာကိုဆက်လက်ချုပ်ကန့်ထားနိုင်ရေးအတွက်အရတားအစိုးရရဲ့စောင့်ကြည့်ခြင်းမခံရအောင်တိုင်းဒေသလူနေစုတွေပေါ်လူခွင့်ချုပ်ဖောက်မှုတွေကိုအဲ့ဒီစီးပွားရေးလုပ်ငန်းတွေကရရှိတဲ့ရန်ပုံငွေတွေကနောက်ွယ်ကနေပံ့ပိုးပေးနေတယ်လို့ဆိုပါတယ်။ဒါပြင်စစ်တပ်ကုမ္ပဏီတွေနဲ့ထိတွေ့ဆက်ဆံပြီးစီးပွားလုပ်နေကြတဲ့နိုင်ငံခြားကုမ္ပဏီ59ခုရှိကြောင်းအဲ့ဒီထက်ကအများစုဟာတရုတ်တောင်ကိုရီးယားဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေဖြစ်ကြောင်းအစီအစဉ်အမှာဖော်ပြထားပါတယ်။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြီးအကဲနေတဲ့ကက်ရှမီးယားပြည်နယ်ရရှိခံစားနေရတဲ့အထူးအစည်အဏ္ဍအခွင့်အရေးကိုရုပ်သိမ်းကြောင်းအိန္ဒိယဟိန္ဒူမြူသားရေးဝါဒီအစိုးရကကြေညာလိုက်ပါတယ်။ဒီကြေညာချက်ကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားပြည်နယ်အတွင်းတုံ့ပြန်မှုတွေပေါ်ထွက်လာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အဲ့ဒီပြည်နယ်အတွင်းလူကြိုးရေးရဖိနှိပ်ချုပ်ချယ်မှုတွေတင်းတင်းကြပ်ကြပ်လုပ်ခဲ့ပြီးနိုင်ပိုင်းကြာမှာကက်ရှမီးယားပြည်နယ်ကိုအထူးအစည်အဏ္ဍပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်390ကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးဖျက်သိမ်းခဲ့ကြောင်းအိန္ဒိယပြည်ထောင်ဝန်ကြီးအာမစ်ရှားကကြေညာခဲ့ပါပုံမှန်390အရကက်ရှမီးယားပြည်နယ်အစိုးရအနေနဲ့ပြည်နယ်အတွင်းဥပဒေတွေကိုပိုင်ပြဋ္ဌာန်းနိုင်တဲ့အပြင်နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးဆိုင်ရာကိစ္စတွေကလည်းလို့ခြားတဲ့ကိစ္စတွေမလွတ်လပ်စွာလုပ်ပိုင်ခွင့်ရရှိထားတာပါဒီပုံမှန်390အရကက်ရှမီးယားပြည်နယ်ပြည်ပကအိန္ဒိယနိုင်ငံသားတွေဟာပြည်နယ်အတွင်းအမြဲတမ်းနေထိုင်ခွင့်မြေယာယွဝယ်ယူခွင့်နဲ့ဒေသအစိုးရယာယီတွေရယူခွင့်မရှိပါဘူးပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့အကြေညာချက်မှာတော့နိုင်ငံကအတိမတ်ပြုထားတဲ့အငြင်းပွားနယ်မြေနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံရဲ့ဆောင်ရွက်ချက်တွေပေါ်ပြင်းပြထန်ထန်ဖြစ်တင်ရှုတ်ချကြောင်းအိန္ဒိယအစိုးရတပတ်သက်လှုပ်ဆောင်ချက်ပဲလှုပ်ဆောင်ချက်ကမှငင်းပွားနယ်မြေရဲ့အစင်တန်းကိုပြောင်းလဲပြစ်လို့မရကြောင်းဒီအစင်တန်းကိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေထဲဖော်ပြထားတာဖြစ်ကြောင်းနဲ့ဒီငင်းပွားမှုတွေတဲ့ပါဝင်ပတ်သက်နေတဲ့ပါကစ္စတန်နိုင်ငံအနေနဲ့ဖြစ်နိုင်သမျှနီးလမ်းမောင်းဆောင်နဲ့ဒီတရားမဝင်လှုပ်ဆောင်ချက်ကိုတုံ့ပြန်သွားမှာဖြစ်ကြောင်းကြေညာချက်တွေပါရှိပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာမျိုးဆက်တစ်ခုလုံးကိုဖြစ်စီပစ်ခဲ့တဲ့ခမာနီကွန်မြူနစ်ပါတီရဲ့သဘောထားရေးအကြီးအကဲဟောင်းနှွန်ချာဟာအသက်63နှစ်အရွယ်မှာတင်းငင်းနေနေကကွယ်လွန်သွားပါပြီ။သူဟာလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနဲ့ဆန့်ကျင်တဲ့ရာဇဝတ်မှုစိရာဇဝတ်မှုစတဲ့ပြစ်မှုကြီးတွေနဲ့ကုလသမဂ္ဂကကြောရောက်နောက်ခံပေးထားတဲ့ရာဇဝတ်ခွန်ရုံးကချမှတ်ထားတဲ့ထောင်ဒဏ်တစ်သက်တစ်ကျုံးကိုအကြခံနေရစဉ်ကွယ်လွန်သွားတာဖြစ်ပါတယ်။နှုံချဟာခမာနီတွေကိုဗီယက်နမ်တပ်ဖွဲ့တွေကတိုက်ထုတ်လိုက်တဲ့အချိန်အထိကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ89ခုနှစ်အနှစ်တည်းအကြာအုပ်ချုပ်ခဲ့တဲ့ခမာနီကောင်းဆောင်ပိုးပေါ်ရဲ့ညာလေယုံ ကျွန်တော်နံပါတ်နဲ့အဖြစ်လူသိများပါတယ်စစ်ကွင်းဆန်တဲ့ပြည်ပြည်စုံနဲ့လူမှုဘဝထူထောင်ရေးအတွက်ခမာနီရဲ့အစီအစဉ်အတွင်းအစာငတ်တာယောဂါကုသတာအလုပ်အလုံးကြောင့်လောရတာနဲ့တပ်ဖြတ်မှုတွေကြောင့်အဲ့ဒီအချိန်ကကမ္ဘောဒီးယားလူဦးရေစုစုပေါင်း၄ဘုံ၃ဘုံကျော်နဲ့ညီများတဲ့တိတ္တသမာ
以及那个米罗盖罗马，这个呢，这两年嘛，现在我们这个区别包括我们这个的，那种绿色谷物的种植率30%以上，要许多个吧。盖罗米罗盖，刚才有个古代的使用上，那两边面毛来的人自己个，这家家东西个大比米，大比米那包括多个了吧？包括木匠使用的这里的这些皮丝木的，是个的，里面面特别多个，来的都挺大个，不要吧？第一批那不得比台湾西头这个松山石材木的六年平米，它还带开木的库红红色个，第二问特别表示就没事吧？OK。
苏丹那个阿加比亚，是江西欧洲一部分的三大边境贸易港口的一家，今年五年的个阿纳科威欧洲一三亚的保利尼亚亚西来巴比。苏丹嘛，今年这里萨马丹出的多个比例呢，第三马拉马三大边境的萨丁皮博格亚个松达嘛，阿纳新达马拉欧马贝尔欧马埃尔巴西亚鲁个诺特比亚的皮皮多比格的呢，库鲁阿纳科威欧洲部的保利尼亚亚西多个加拉皮巴嘞。是大个埃比拉马皮阿贝比。
တမနာပါရှယ်ယာဒူကနောက်ထပ်အောင်လှုပ်ဆောင်ခဲ့ပေမဲ့နေပေါင်း30ကြာအာနာကိုချုပ်ကန်ထားခဲ့တဲ့တမနာအယ်ပါရှယ်မရှိတော့တဲ့နောက်ပိုင်းတန်းပြီမှာဒီမိုကရေစီပြန်လည်ထွန်းအားရေးအတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။ အခုအစီအစဉ်တွေကိုမိုဘိုင်းအက်ပ်တွေကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေစက်တိုက်ထုတ်လွှင့်ပေးပါမယ်။နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ဘူးဆိုရင်တော့မြန်မာနိုင်ငံအတွက်တိစာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရ
မကရဲ့ဒီအချက်လက်ရှာဖွေမစ်ရှင်ရဲ့ပြီးခဲ့တဲ့အစည်းအဝေးမှာထောက်ပြခဲ့ပြီးတော့ဒီနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးထဲမှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေကိုအသေးစိတ်ကိုခြားပြလိုက်တာပါမြန်မာစစ်တပ်ဟာအဲ့ဒီစီးပွားရေးအကျိုးမြတ်တွေကိုတုံးပြီးတော့ပြည်တွင်းမှာလူခွင့်ချိုးဖောက်မှုတွေချိုးဖောက်တယ်လို့ဒီရာဇဝတ်မှုတွေကနေလည်းကင်းလွတ်ခွင့်ရနေတယ်လို့ကုလသမဂ္ဂဒီဖွဲ့ရဲ့အစည်းအဝေးမှာထောက်ပြပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်ဆင်ရေးတွေစကြတဲ့ကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေပြီးတော့ဒီစစ်ဆင်ရေးအတွက်ဆိုပြီးတော့ဒေါ်လာ10,000ကျော်စစ်တပ်ကိုထောက်ပံ့ကူညီခဲ့တယ်လို့လည်းဖော်ပြပါတယ်ဒါကြောင့်လည်းရခိုင်မှာဖြစ်သွားတဲ့ရာဇဝတ်မှုတွေအတွက်အဲ့ဒီစီးပွားရေးလုပ်ငန်းတွေကတာဝန်ရှိသူတွေကိုပါနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းကုလသမဂ္ဂမစ်ရှင်အကြီးအကဲကပြောပါရယ်မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကန်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာလည်းစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်လုပ်ကန်နေကြတယ်ဆိုပြီးတော့လည်းထောက်ပြထားပါရယ်ဒါကြောင့်မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေကိုသတိပေးပြီးတော့ဒါဟာနိုင်ငံတကာဥပဒေကိုပါချိုးဖောက်တယ်လို့ဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့ဒီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုဒီက VOA ကိုပြောပါရတယ်
။ The international community has obligations under international human rights law.
နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကနိုင်ငံတကာစီးပွားရေးကုမ္ပဏီတွေအနေနဲ့လူ့ခွင့်ရေးကိုကာကွယ်မြင့်တင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတိုးတက်လာဖို့ဆိုရင်တော့မြန်မာနိုင်ငံရင်းနဲ့စီးပွားရေးမှာမြန်မာစစ်တပ်ကအုပ်စိုးထားတာကိုဖယ်ရှားဖို့ဆောင်ရွက်ခြင်းကသာတစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်
။မြန်မာနိုင်ငံတွင်းအထူးသဖြင့်ဆိုတော့တိုင်းသားနေဆက်ဒေသတွေမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့လည်းဥပဒေအရဆောင်ရွက်ဖို့တာဝန်ပြည့်ရှိတယ်လို့ကုလမစ်ရှင်ကထောက်ပြပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုတွေအတွက်အဓိကအဟန့်တာကစစ်တပ်ဖြစ်နေတာမို့လို့သူတို့အနေနဲ့ဒီအစိုးရကမှစစ်တပ်ကိုအဓိကဖြစ်မှတ်ထားပြီးတော့ရည်ယူဖို့တိုက်တွန်းရတာဖြစ်တယ်လို့ခရစ်စီတူကြီးကရှင်းပြပါတယ
်။ Certainly the Myanmar government as a whole has responsibilities.
မြန်မာအစိုးရအနေနဲ့တာဝန်အပြည့်ရှိပါတယ်။နိုင်ငံတကာဥပဒေအောက်မှာဥပဒေပိုင်းအရတာဝန်လည်းရှိပါတယ်။နိုင်ငံတကာဥပဒေတွေမှာရက်ဖက်အစိုးရနဲ့စစ်တပ်အကြားတိတိကျကျပိုင်းခြားထားတာမို့မြန်မာအစိုးရမှာလည်းတာဝန်အပြည့်ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့သိထားရမှာကမြန်မာစစ်တပ်ကစီးပွားရေးရောနိုင်ငံရေးမှာပါအုပ်စိုးထားတဲ့အချက်ပါ။ကျွန်တော်တို့ဘက်ကတော့ရိုးရိုးရှင်းရှင်းလေးပါ။ဒီအချက်ပေါ်မူတည်ပြီးကျွန်တော်တို့ကစစ်တပ်ကိုပြစ်မှတ်ထားတာပါ။ ကျွန်တော်တို့ရထားတဲ့အထောက်အထားအချက်အလက်တွေအရစစ်တပ်ကိုနိုင်ငံရေးနဲ့စီးပွားရေးကနေမဖယ်ထုတ်နိုင်မှုဆိုရင်တော့မြန်မာနိုင်ငံမှာတိတာတင်ရှားတဲ့ပြောင်းလဲမှုဖြစ်မလာနိုင်ပါဘူး
မြန်မာစစ်အုပ်အနေနဲ့ကတော့လူခွင့်ကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့ဒီကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ကိုအတိအမှတ်မပြုတ်လို့ပဲပြည်တွင်းကိုလည်းဝင်ရောက်စုံစမ်းခွင့်မပေးပါဘူး။ဒါပေမဲ့လည်းသူတို့အနေနဲ့အခြားနည်းလမ်းနဲ့ဒီလူခွင့်ဆိုင်ရာအချက်အလက်တွေကိုစူးစမ်းရယူနိုင်ခဲ့ပြီးတော့အခုလိုမျိုးတုံ့သက်ချက်တွေထုတ်နိုင်ခဲ့တယ်လို့ခရစ်စီတို့ကပြောရတ
ဒီပေါ်ကျွန်တော်တို့ဘက်ကသူတို့နဲ့တိုက်ရိုက်စကားပြောဆိုလို့မရတာကြောင့်စိတ်ပြင်းပြီးပါတယ်။သူတို့ရဲ့အမြင်ကိုလည်းမသိရဘူးပေါ့။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတတိအချက်လက်တွေအများကြီးစုဆောင်းနိုင်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာဆိုရင်လူ့ကူရေးချိုးဖောက်ခံရသူတွေနဲ့မျက်မြင်တွေစုစုပေါင်း 1,500 ကျော်ကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။နောက်သက်တည်ရာဂဏန်းကိုလည်းတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒါတွေကကုလသမဂ္ဂအဖွဲ့အစည်းတွေကလူတွေ၊တန်တမာတွေ၊တရင်တောက်တွေ၊ပညာရှင်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကပုံကိုယ်တွေပါ။အဓိကဆုံးရှုံးတာကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်တာပေါ့လေ။ဒါကမြန်မာအစိုးရအတွက်လည်းဆုံးရှုံးမှုပါ။သူဘက်ကအမြင်ကိုပြောဆိုခွင့်ဆုံးရှုံးတာပ
ါသူတို့အနေနဲ့နောက်ဆုံးရထားတဲ့လူခွင့်ဆိုင်ရာချက်လက်တွေအထူးဖြစ်ဆိုတော့ရခိုင်ဒေသမှာအေရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားဖြစ်တဲ့စေဘရစ်ခါရီကြောင့်ဒေသခံတွေခံစားနေရတဲ့အခြေအနေတွေကိုလာမယ့်စက်တင်ဘာလထုတ်ပြန်မယ့်အစည်းအဝေးမှာအသေးစိတ်ထည့်သွင်းမယ်လို့ခရစ်စီဒူဒီကပြောပါတယ်အခုဒီအစည်းအဝေးကတော့စစ်တပ်ရဲ့စီးပွားရေးကွန်ရက်ကိုအဓိကထားဖော်ပြခဲ့တာပါမြန်မာစစ်တပ်နဲ့စီးပွားရေးကပတ်သက်နေတဲ့နိုင်ငံခြားကုမ္ပဏီ60ထဲမှာပြင်သစ်ဘယ်ဂျီယံဆွစ်ဇာလန်ဟောင်ကောင်နဲ့တရုတ်ကစီးပွားရေးကုမ္ပဏီတွေပါဝင်တယ်လို့အစည်းအဝေးမှာဖော်ပြပါရယ်။ဒါပြင်အစ္စရေးအိန္ဒိယကိုရီးယားနဲ့တရုတ်ကစူရပိုင်လုပ်ငန်းတွေပါဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုတွေမှာပတ်သက်နေတယ်လို့လည်းဖော်ပြပါရယ်။ဒါကြောင့်လည်းစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြင်မှတ်ထားအရေးယူတန်ခတ်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာယင်းနှိမ့်နှံသူတွေအနေနဲ့လည်းမြန်မာစစ်တပ်နဲ့မပတ်သက်ဖို့ဒီအစည်းအဝေးမှာတိုက်တွန်းတောင်းဆိုပါရယ်။အခုဒီအစီအစဉ်လာတဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမယ်အခုချက်တိတုံ့ပြန်ချက်မရသေးပါဘူးခင်ဗျာ
ကိုတောင်းညုံပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်တွေကမတိမငြိမ်ဖြစ်နေတဲ့အခြေအနေဘက်ကိုအလှည့်ပေးပါရစေရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲပြင်းထန်နေသလိုဒေသခံကြေးရွာသားတွေလည်းဘေးလွတ်ရာကိုတင်းရှောင်နေရဆဲဖြစ်ပါတယ်ဒီအပိုင်းအတွင်းရသေးတောင်မြို့နယ်မှာ AA စီရေးလက်ချင်းရေးစခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကသိမ်းပိုက်ရရှိခဲ့တယ်လို့တပ်မတော်ဘက်ကဒီကနေ့ထုတ်ပြန်ထားသလို AA ဘက်ကတော့ဒါကိုညင်ပါတယ် VOV မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ဖက်စိုက်ပွဲဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွင် AA လက်ချင်းရေးစခန်းတစ်ခုကိုလည်းမြန်မာစစ်တပ်ဘက်ကသိမ်းဆီးရမိတယ်လို့သမ္မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
ဒီပြည်တော်ခြေရတော့နားလို့ပေါ့အဲခြေရတော့ရခြေတက်လာမှာတော့လည်းလို့ဒီလူကြီးစခန်းတစ်ခုကိုတင်ပြရမိတာလေဒီရက်ပိုင်းကျမှတော့မင်းပြဘက်မှာတော့ဖြစ်ဖြစ်ထိုက်ပွဲလည်းလို့လက်ကျေရှိတယ်ဒီကိစ္စကတော့ဟိုတတိယဒီကိစ္စကဆုံးပြီးတော့မရှိဘူးခလောက်ကမျိုးနဲ့ပြန်လာတော့လေးကမီးရနေလာတော့ဖြစ်ဖြစ်တိုက်ပွဲတစ်ချိန်ရှိခဲ့တယ်သုံးရက်ပြီးလာတော့ဒီလိုခလောက်ကမျိုးနဲ့ပြန်လာဆောင်းအောင်ရက်မှာပေါ့ဖြစ်ဖြစ်တိုက်ပွဲနှစ်ချိန်လောက်ဖြစ်ခဲ့တယ်ဗျ
အေအေဖွဲ့ရဲ့လက်ကြီးရေးစခန်းကိုတပ်မတော်ဘက်ကတင်စီရရှိခဲ့တဲ့ဆိုတဲ့အခြေအနေကိုအေအေဖွဲ့ကငြင်းဆန်ခဲ့ပြီးချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်ဘက်မှာရက်စက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်သူတို့ရဲ့လူတွေကိုစိတ်ဓာတ်မြင့်တင်ဖို့အတွက်လက်ကြီးရေးစခန်းတင်စီရမိတယ်ဆိုပြီးတော့လောက်ကြံဖန်တီးပြီးတော့ပြောတာလည်းဖြစ်နိုင်တာပေါ့
ဒီကနေ့နဲ့စနေတနင်္ဂနွေနေ့မှာပလဝမြို့နယ်နေဆက်မှတ်တိုင် PP87 နဲ့ပြီးတောင်တေတမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းပြမြို့နယ်ကလမတောင်နဲ့ဒလူချောင်းကျေးရွာရှေ့ဖက်တောင်တန်းပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်။မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံလူ1000ကျော်စစ်ပေးသိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးဆောင်နေတဲ့ကျန်းရေးဂရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်။စစ်ရှောင်တွေကအမှုနဲ့နဲ့ကြားလာတယ်လေ။ဒေသခံကျေးရွာမှာ1100ကျော်လေကျန်းအန်သာရွာမှာ900ကျော်လောက်ရှိတယ်။တန်ရှင်တိရောမှာ80လောက်ရှိတယ်။မယန်းတိရောဘုံတော်ကြီးကျောင်းမှာ200ကျော်လောက်ရှိတယ်။အပြီးတော့မြင်းများမျိုးဥစွတင်ရွက်ဘုံတော်ကြီးကျောင်းမှာ400ကျော်ရှိတယ်။ရတနာမွန်ကျောင်းမှာ100ကျော်ရှိတယ်။ပုံညာမှာဘုံကြီးကျောင်းမှာလည်း100ကျော်ရှိတယ်
။တိုက်ပွဲဖြစ်ပွားခဲ့တဲ့ဇလူချောင်းကလမတောင်ကျေးရွာပြင်အနီးနားရွာတွေဖြစ်တဲ့ဒုံသာမြင်းသမ္မာတန်ဘုတ်ကိစိတ်ဒရကြောက်ဆောင်ဖုံသာလက်ခုတ်ကုန်းကျေးရွာကဒေသခံတွေဟာမင်းပြမျိုးပေါ်နဲ့တေကန်အန်သာနယန်ဒုက္ခတဲ့စခန်းတွေမှာခိုလုံနေကြရပါတယ်။ဇူလိုင်လ29ရက်နေ့ကနေဒီနေ့ထိဖြစ်ပွားနေတဲ့ ကျွန်တော်တို့ကလည်းမြန်မာမျိုးနဲ့ကလမတောင်ကျေးရွာနေတိုက်ပွဲကြောင့်စစ်ဆောင်ဥယျာဉ်9000ကျော်ရှိလာပြီဖြစ်တယ်လို့အခုနေဆန်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပိုင်းမြောင်းနဲ့ရှီတမကျေးရွာဒုက္ခတွေစခန်းကစစ်ဆောင်သောထောင်ကျော်လည်းရှိနေစေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခပြင်းထန်လာတဲ့နေ့မှရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်စပ်တဲ့ဆိုပြီးမသိင ဒီကနေ့ကျွန်တော်တို့ကနေစောလင်းကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးစစ်ဆေးနေတယ်လို့ပူရီတောင်မြို့နယ်ပညာရေးမှူးဦးတန်းဖေကပြောပါတယ်။အမေရိကန်စစ်တပ်ရှိလို့နာရီခေါ်ရတယ်ဆိုပြီးတော့ပဲကျွန်တော်တို့တောင်းကြတယ်။ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြာရှိလာတဲ့နှစ်မြန်မာစစ်တပ်ဘက်ကမသိငါလို့ဖမ်းဆီးမှုတွေများပြားနေတယ်လို့တိုက်ပွဲတွင်ဆစ်ဆောင်ရွာသား ရေးတွေ့ဟာလဲတိုးပွားလာနေပါတယ်။လက်ရှိမှာဆစ်ဆောင်ဦးရေ၆တောင်းနီးပါးရှိလာနေပြီလို့ရခိုင်လူမှုဖွဲ့စည်းတွေကနေစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။
ဖရက်ရှ်မန်ကဒီမနက်ကဒီမိုကရေစီအဖွဲ့ပြောင်းအတွက်လူလူတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ၈ရက်နေ့မှာ၃၁နှစ်တင်းတင်းပြည့်ပါပြီ။လူလူတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကဆုံးဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်။ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ် ဒီနေ့ကျွန်တော်တို့ဆက်ရှာမှုနဲ့ရှင်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလူတွေတို့ရရှိနေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင် 123-2-3-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-7-8-9-4-5-6-
နေပြန်အင်္ဂါညတိုင်းရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုတော့အမေရိကန်ပြည်နယ်တချို့မှာလူစီကားတဲ့နေရာတွေဝင်ရောက်ပစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးနေကြရတဲ့အခြေအနေတွေကိုအလှည့်ပေးပါရစေရှင်။ Ohio ပြည်နယ်ဒေတန်မြို့မှာတနင်္ဂနွေနေ့ကပစ်ခတ်မှုအတွင်းလူ6ယောက်ဒေဆုံးခဲ့သလို Texas ပြည်နယ် El Paso မြို့ကပစ်ခတ်မှုမှာလည်းလူအယောက်20ဒေဆုံးပါတယ်။ဒီဖြစ်ပျက်တွေနဲ့ပတ်သက်လို့အမေရိကန်တွေစိတ်မသက်မသာဖြစ်နေကြပါတယ်။ဇူလိုင်လ28ရက်နေ့တော့ကလည်း California ပြည်နယ် Gerine ကပစ်ခတ်မှုမှာလူ3ဦးဒေဆုံးခဲ့သေးတာပါ။အဲ့ဒီပစ်ခတ်မှုတွေအတွင်းလူအများအပြားဒေဆုံးခဲ့သလိုဒဏ်ရာရခဲ့ကြတာတွေကြောင့်တနတ်သမားတွေကဘာကြောင့်အခုလိုဖြစ်တာလဲ။အစုလိုက်အပြုံလိုက်သေးတဲ့အထိပြက်ခတ်မှုတွေကိုဘလို့အဆုံးသတ်နိုင်မလဲဆိုတာမေးခွန်းထုတ်နေကြပါတယ် VOE သတင်းတောက် Mike O'Sullivan ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
် Texas Pine Walmart Zeeway Center အတွင်းစနေနေ့ကပြက်ခတ်မှုနဲ့ပတ်သက်လို့ဒါဟာတရဲဘောကြောင့်တွေရဲ့လုပ်ရဖြစ်တယ်လို့ American သမ္မတ Donald Trump က Twitter မှာရေးသားပါတယ်ဒီဖြစ်ရကြောင်းအပီဆိုမျိုးကနေအပါဝင်တနိုင်ငံလုံးကကြေကွဲဝနေကြပြီးဘာကြောင့်အခုလိုမျိုးဖြစ်ပွားခဲ့တာလဲဆိုတာကိုအဖြေရှာနေကြပါတယ်အဲ့ပစ်ခတ်မှုပြီးနောက်တည့်ရက်မှာပဲ Ohio ပြည်နယ်မှာလည်းပစ်ခတ်မှုထမှန်ဖြစ်ပွားပါတယ်မျက်မြင်သက်သေတူဦးဖြစ်တဲ့ Anthony Reynolds ကအခုလိုပြောပါတယ်လူတွေဟာအထက်တလန့်အော်ဟစ်ပြေးလာနေကြပါတယ်အကြောက်တရားပေါ်လေလို့သူကပြောသွားတာပါဒီပစ်ခတ်မှုကိုရက်တက်ဖွဲ့က1မိနစ်အတွင်းဟန်တားနိုင်ခဲ့ပြီးတနက်သမားကိုအသေးပြစ်တက်နိုင်လိုက်တာကြောင့်လူသက်ပေါင်းများစွာကိုကဲတင်နိုင်လိုက်ကြောင်းရက်တက်ဖွဲ့ကပြောပါတယ်ဒေတန်မြို့ဝန်နန်ဝေလီကThat work
and that bravery ရဲကျွမ်းတက်တီအပြင်နဲ့တုံ့ပြန်ခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့စွမ်းဆောင်ချက်တွေဟာမနဲ့မိုးလင်းတာနဲ့ကျမအလုပ်တွေရှေ့ဆက်လုပ်ဖို့စွမ်းအားတွေဖြစ်စေပါတယ်
ကယ်လီဖိုးနီးယားပြည်နယ်ဂီရိုင်းမြို့ကပစ်ခတ်မှုမှာတော့လူ3ဦးသေဆုံးပြီးတရားရှင်ကျော်တရားရခဲ့ပြီးတဲ့နောက်တနက်သမားဟာသူ့ကိုယ်သူအဆုံးရှိရင်သွားပါတယ်ကယ်လီဖိုးနီးယားနဲ့အိုဟိုင်ယိုကပစ်ခတ်မှုတွေဟာဘာကြောင့်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့ Texas ပြည်နယ်ကပစ်ခတ်မှုမှာတော့တနက်သမားဟာ Spanish ဘာသာစကားပြောသူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းယူဆထားပါတယ် El Paso ရဲဌာနအကြီးအကဲ Greg Allen က
မွန်ဒီယားနဲ့ဆက်ဆက်နေတဲ့ပြစ်မှုပါFBI နဲ့တခြားပြည်ထောင်စုအဆင့်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးသွားပါမယ်
။စိတ်ကျမ်းမာရေးချိုတဲမှုချိန်မုံရေးလက်နဲ့အဆွန်ရောက်ယူဆစတာတွေကြောင့်အမေရိကန်ပြည်ထောင်စုမှာအခုလိုပြစ်ခတ်မှုတွေဟာတရက်ကိုတစ်ချိန်လုံးကျော်ဖြစ်ပွားနေပြီးဒါဟာလာမယ့်သမရရွေးကောက်ပွဲမဲဆယ်စည်းရုံးပွဲတွေအတွင်းအဓိကပြောဆိုဆွေးနွေးစရာကိစ္စဖြစ်လာနေတာပါ။ဒီမိုကရက်သမရကိုယ်စားလှယ်လောင်းဘက်တိုအိုရကာ ဒါဟာတနတ်ထိန်ချုပ်ရေးဥပဒေနဲ့သက်ဆိုင်ပါတယ်ဝယ်သူရဲ့နောက်ကျောင်းရာဇဝင်ကိုစုံစမ်းဖို့နဲ့စစ်ပွဲသုံးချိန်မိုးရေးလက်နက်တွေကိုအလွယ်တကူရောင်းချနေတာတားပြစ်စမှာတယ်ဒါပြင်ကျွန်တော်ဘက်မှာတခါမှမကြုံဘူးတဲ့မုံတရားတွေကြီးထွားလာတာကိုလည်းတားဆီးရပါမယ်အခုလိုဖြစ်ကြောင်းအထူးကတည်းကရသူတွေအတွက်ဒေသခံအတိုင်းဝန်ကသွေးလူဒဏ်နေတဲ့ချိန်ထဲမှာပဲဒီလိုပြစ်ခတ်မှုတွေက
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။အခုတနင်္လာနေ့ညနေခင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေအပြင်စီးပွားရေး၊ဘလော့ဂါတွေပြောသမျှတက်တန့်ရောက်သတင်းလွှာနဲ့သူယုံကြည်ရစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။ line to meter 2532 51ပထမနိုင်ဝက်မှာ line to meter 190 kHz 1505တို့ကနေနားဆင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်ပြည်ထောင်စုအတွင်းကမြို့နှမြို့မှာ73နာရီအတွင်းမတူတဲ့တနတမန်းနှစ်ဦးရဲ့ပစ်ခတ်တပ်ဖြတ်မှုကြောင့်လူပေါင်း29ဦးသေဆုံးသွားပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာရသွားခဲ့တာကြောင့်ပစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုအာဏာပိုင်တွေစုံစမ်းဖော်ထုတ်ဖို့စ조사နေပါတယ်။ Texas ပြည်နယ် El Paso မြို့နဲ့ Ohio ပြည်နယ် Dayton မြို့တို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြစ်အကျံဖက်ပြစ်ခတ်မှုတွေအတွင်းတည်ဆုံသွားကြသူတွေကိုလေးစားသမှုပြုတဲ့အနေနဲ့အစိုးရရုံးနေမှာနိုင်ငံတော်အလံကို9ရက်ကြာတဝက်ဖက်လွှင့်ထူထားကြဖို့သမ္မတထရန့်ကအမိန့်ထုတ်ပြန်ထားပါတယ်။ရန်တင်တင်မော်ဒဇင်းနဲ့တင်မော်ဝန်ထမ်း9ဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာအတွင်းပါရှာပင်လယ်ကွေ့မှာအီရန်ကဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင်သတင်းဌာနကတင်းငွေနေကကြေညာပါတယ်။ဒါဟာအီရန်တော်လှန်ရေးအဆောင်တပ်ကတလနီးပါးအတွင်းတတိယအကြိမ်မြောက်အခုလိုဖမ်းဆီးတာလည်းဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာဒီကနေ့အထွေထွေသပိတ်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသွားဖို့အခက်အခဲဖြစ်နေပြီးလေရင်ခီးစဉ်200လဲဖြတ်သိမ်းလိုက်ရပါတယ်။ဆန္ဒပြသူတွေကဟောင်ကောင်ကျွန်းကိုအမတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့ဒီအုပ်စုကကြောရနောက်ကံပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့ရေးရုံတွေလုံဆောင်ဖို့တောင်းဆိုလိုက်ပါတယ်။ဒီအစီရင်ခံစာကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့သတင်းသာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအစုအဖွဲ့ကြီးတွေဖြစ်တဲ့ဥပိုင်စီးပွားရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကုလသမဂ္ဂအစီရင်ခံစာကအလေးပေးပြုစုထားတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်ချိန်ပြီးပြီးချင်း VOA ရဲ့နေ့စဉ် TV အစီအစဉ်တွေကို Insta Set17 နဲ့ Mia 73တို့ကနေလည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ည9:00နာရီထုတ်လွှင့်ပေးတဲ့အစီအစဉ်မှာပြန်ပြီးတော့ဆုံကြအောင်ပါရှင်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.